2019ခုနှစ်အတွင်းလူမျိုးရေးခွဲခြားမှုတွေပါနေတဲ့သူတို့ခေါ်အာဏာရှင်ဆန်ဆန်အများကြိုက်ဝါဒကိုကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်အတော်များများကျင့်သုံးခဲ့ကြသလိုတရားစီရင်ရေးအပါအဝင်သတင်းမီဒီယာတွေကိုလည်းအဲ့ဒီခေါင်းဆောင်တွေကတိုက်ခိုက်ခဲ့ကြကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့2018အစီရင်ခံစာကမိမောင်းထုတ်ပြလိုက်ပါတယ်။မနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း90ကျော်ကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီး VOA သတင်းတော့ Henry Richwell ပေးပို့ထားတဲ့သတင်းလွှာကတော့ဒီလိုပါရှင်။သူတို့ရဲ့2018ခုနှစ်အစီရင်ခံစာအရ American ပြည်ထောင်စုမှာသမ္မတ Donald Trump တက်လာပြီးတဲ့အချိန်ကစပြီးလူခွင့်ရေးကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ HRW London ရုံးခွဲက David Mapham ကပြောပါတယ်။
They attack on the judiciary, they attack on the press. He's anti-Muslim.
တရားရေးစနစ်ကိုတိုက်ခိုက်တာ၊သတင်းမီဒီယာတွေအပေါ်တိုက်ခိုက်တာ၊မွတ်စလင်တွေကိုစန့်ကျင်တဲ့သူ့ရဲ့ပိတ်ပင်ကန့်သတ်ချက်တွေစတာတွေဖြစ်ပါတယ်
။ဒီသတင်းပတ်အတွင်းသမ္မတ Trump ဟာ American သတင်းမီဒီယာတွေကသူ့ကိုစန့်ကျင်တဲ့အနေနဲ့တစ်ဖက်သက်တင်ပြမှုတွေရှိနေတယ်ဆိုပြီးဒါကိုမီးမောင်းထုတ်ပြတဲ့သဘောနဲ့သတင်းအတုတွေအတွက်စုပေးပွဲကိုပြုလုပ်ခဲ့ပါတယ်။ဒါအပြင်အဲ့ဒီအခမ်းအနားမှာသူဟာလူမျိုးရေးခွဲခြားစိတ်အနည်းပါးဆုံးဖြစ်ကြောင်းအခုလိုပြောသွားပါတယ်။
No, I'm not a racist. I am the least racist.
ကျွန်တော်လူမျိုးရေးခွဲခြားတဲ့သူမဟုတ်ပါဘူး။ခင်ဗျားတို့အင်တာဗျူးလုပ်ခဲ့ကြတဲ့သူတွေအထက်မှာကျွန်တော်ဟာလူမျိုးရေးခွဲခြားစိတ်အနည်းပါဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ
်။လူအများကြိုက်ဝါဒဟာ Trump ရဲ့ American သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာကနေစလို့ဥရောပသမ္မတကနေနှုတ်ထွက်ဖို့ဗြိတိန်နိုင်ငံမှာဆန္ဒမင်းအများစုရရှိခဲ့တဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီးတဲ့နောက်ပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲမှာ Emmanuel Macron အမွေရရှိချိန်မှာအဆုံးသတ်ခဲ့ကြောင်း HRW ရဲ့အစင်ခန်းစာမှာရေးသားထားပါတယ်။ဒါကြောင့်နိုင်ငံရေးကောင်းဆောင်နေအနေနဲ့လူအများကြိုက်ဝါဒကိုစန့်ကျင်တိုက်ခိုက်ကြဖို့ HRW ကတိုက်တွန်းကြောင်း David Mapham ကပြောပါတယ်
။ Is that actually democratic parties, parties that believe in human rights?
ဒီချိန်ကနေတကယ်တမ်းဒီမိုကရေစီနီးကျကျယူရမယ့်သင်ခန်းစာကတော့လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေကိုယုံကြည်တဲ့နိုင်ငံရေးပါတီတွေအနေနဲ့အဲ့ဒါတွေနဲ့ပတ်သက်လို့ပို့ပြီးတော့ပြက်ပြက်သားသားပြောတဲ့နဲ့စံနှုန်းတန်မှုတွေပေါ်ရက်တည်တဲ့နဲ့ဆိုတာပါပဲ
။ဒါအပြင် HRW အစီရင်ခံစာမှာအာဏာရှင်ဆန်ဆန်လူအများကြိုက်ဝါဒကျင့်သုံးခဲ့တဲ့ဟန်ဂေရီနဲ့ပိုလန်နိုင်ငံတွေကိုဖိအားပေးခဲ့တဲ့ဥရောပသမဂ္ဂကိုအတိမတ်ပြုထားပေမဲ့တူရကီနိုင်ငံမှာသတင်းမီဒီယာတွေနဲ့နိုင်ငံရေးအတိုက်ခံတွေကိုဖြိုခွဲခဲ့တဲ့အပေါ်ဥရောပသမဂ္ဂကတုံ့ပြန်ခဲ့တာနဲ့ပတ်သက်လို့တော့ဝေဖန်ထားပါတယ်။HRW ရဲ့ဒီနှစ်အစီရင်ခံစာမှာမြန်မာကိုအတော်လေးဝေဖန်ထားပါတယ်။အစိုးရရဲ့အကြမ်းဖက်နှိပ်စက်မှုကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာပါ။ဒီအပေါ်မှာ David Mapham ပြောတာကတော့
One of the things that we're calling for in the report is much more concerted pressure to be applied to the Myanmar.
ဒီငါးနာရမှာကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေကတစ်ချက်ကတော့မြန်မာအာဏာပိုင်တွေအပေါ်ဖိအားတစုတစည်းတည်းပေးကြဖို့ပါ။မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပေးဆိုရေးယူဖို့အတွက်ကဘာတဝမ်းအစိုးရတွေစီကနေရှင်းလင်းပြတ်သားတဲ့တောင်းဆိုချက်ဘာကြောင့်များထွက်မလာရပါသလဲ
။အလားတူအာဏာရှင်ဆန်ဆန်အစိုးရတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ HRW ကဖော်ပြထားတဲ့နိုင်ငံတွေထဲမှာရုရှား၊အီဂျစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေလည်းပါဝင်ပါတယ်။ရုရှားနိုင်ငံမှာအခြေခံလွတ်လပ်ခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သတ်ချုပ်ချယ်မှုဟာစစ်အေးပြည့်စုံတဲ့အချိန်ကစပြီးအခုအချိန်မှာအဆိုးရွားဆုံးဖြစ်လာခဲ့တယ်လို့ဆိုပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတာ LCC ဆိုရင်လေလူမှုအခြေပြုအဖွဲ့အစည်းတွေကိုနှိမ်နင်းတဲ့ကိစ္စမှာရောဖမ်းဆီးတာတွေနဲ့တည်တံစီရင်ချက်ချမှတ်မှုအများပြားလုပ်ခဲ့တာတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခံနေရကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါဗျ။နိုင်ဂျီးရီးယားနိုင်ငံမှာတော့သမ္မတမိုဟာမက်ဒူဘာဟာရီကအခြေခံအခွင့်အရေးတွေရရှိဖို့တိုးမြှင့်ဆောင်ရွက်ပါမယ်လို့ကတိပေးထားပေမဲ့အခုချိန်ထိလက်တွေ့အကောင်အထည်ဖော်ဆောင်ရွက်ခြင်းမရှိသေးဘူးလို့ HRW ကထောက်ပြထားပါဗျ။ကျမဒန်းတူရေးအတွက်လှုပ်ရှားမှုတွေနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုက2019 January လမှာလုပ်ခဲ့တဲ့အမျိုးသမီးတို့ချီတက်ပွဲကနေကမ္ဘာတဝန်းလုံးပါဝင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်ကိုကူကပြီးတိုးတက်မှုတွေရှိခဲ့ကြောင်း2018ခုနှစ် HRW အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။